အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ချင်းဇိုအာဘေတို့နှစ်ဦးဟာရက်အတန်ကြာတွေ့ဆုံပြီးအပန်းဖြေရင်းအလုပ်ကိစ္စတွေကိုဆွေးနွေးနေကြပါတယ်။အမေရိကန်နဲ့ဂျပန်နှစ်နိုင်ငံမဟာမိတ်ဆက်ဆံရေးဟာအရှေ့အာရှဒေသငြိမ်းချမ်းရေးအတွက်အခြေခံအုတ်မြစ်ဖြစ်ကြောင်းသမ္မတထရမ့်ကအင်ဂျီရိုမှာပြောကြားလိုက်ပြီးနောက်တနေ့မှာပဲခေါင်းဆောင်နှစ်ဦးဟာဖလော်ရီဒါပြည်နယ်ပမ်ဘီချ်ကသမ္မတထရမ့်ရဲ့မာရာလာဂိုခြံဝန်းကြီးအနီးမှာရှိတဲ့ထရမ့်နေရှင်နယ်ဂေါဖ်ကွင်းမှာစနေနေ့ကကောက်တီးရိုက်ခဲ့ကြပါတယ်။ထရမ့်နဲ့အာဘေတို့နှစ်ဦးဟာဖလော်ရီဒါပြည်နယ်အတွင်းကသမ္မတထရမ့်ပိုင်တဲ့အိမ်တွေမှာတိမ်ပြီးတိမ်ကူးပြောင်းပြီးဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်ကြမှာဖြစ်ပါတယ်။သမ္မတစီးနင်းလိုက်ပါလာတဲ့ရင်တန်းဂေါက်ကွင်းကိုမရောက်ခင်လမ်းစဉ်တစ်ခုကိုရောက်တဲ့အခါဒါဇင်နဲ့ချီတဲ့လူတချို့ကအမုန်းတရားတွေကိုရက်တံပါအာနာဖီဆန်ကြပါလို့အဓိပ္ပာယ်ရတဲ့ဆာရဏီကိုက်ပြီးဆန္ဒပြခဲ့ကြပါတယ်။တောက်ကြနေကဖလော်ရီဒါပြည်နယ်ကိုမထွက်ခွာခင်ကောင်းဆောင်တဲ့ဦးဟာသမ္မတအင်ပြူတော်မှာမနေ့ပိုင်းမှာတွေ့ဆုံပြီးနှစ်နိုင်ငံအကြားကာလရှည်ကြာတည်ရှိခဲ့တဲ့လူငယ်ရေးဆိုင်ရာသဘောတူညီချက်ကိုထားလောက်အတည်ပြုပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်ရေးတို့အတွက်ဆွေးနွေးခဲ့ကြပါတယ်။